မရရွေးကောက်ပွဲအတူလူချင်းဆုံးပြီးစကားဆစ်ထိုးပွဲကျင်းပနဲ့အောက်တိုဘာ15ရက်တက်တဲ့ရင်းနဲ့အစီအစဉ်ဖြတ်သိမ်းခဲ့တဲ့နောက်သမ္မတဒေါ်နယ်ထရန့်နဲ့ဒုသမ္မတဟောင်းဂျိုးဘိုင်ဒန်တို့ဟာမဲဆန္ဒရှင်တွေနဲ့တောင်းဟောပုံစံအမေးဖြေပြုလုပ်မဲ့ဒီစကားဆစ်ထိုးပွဲအစီအစဉ်ကိုတရုတ်တနေရာစီကနေပြီးပါဝင်ချက်မှာဖြစ်ပါတယ်။အမေရိကန်အရှေ့ဘက်ဆန်တော်ချင်းတက်တဲ့ရင်းနဲ့ည7:00မှာသမ္မတထရန့်ကဖလော်ရီဒါပြည်နယ်မိုင်ယာမီမြို့ကမဲဆန္ဒရှင်တွေရဲ့အမေးဖြေကြားချက်တွေကို NBC သတင်းဌာနကနေထုတ်လွှင့်ပေးမှာဖြစ်တယ်လို့တစ်ချိန်တည်းမှာပဲပင်ဆယ်ဗေးနီးယားပြည်နယ်ဖီလာဒယ်ဖီးယားမြို့ကမဲဆန္ဒရှင်တွေရဲ့မင်းမြန်းချက်တွေဂျိုးဘိုင်ဒန်ရဲ့ဖြေကြားချက်တွေကို ABC သတင်းဌာနကနေထုတ်လွှင့်ပေးမှာဖြစ်ပါတယ်။ဖလော်ရီဒါနဲ့ပင်ဆယ်ဗေးနီးယားပြည်နယ်တို့ဟာသူတို့နှစ်ဦးအတွက်နိုဗ ెంబ ာ3ရက်သမ္မတရွေးကောက်ပွဲမှာအချိန်နဲ့ရှင်တရားမဲ့ပြည်နယ်တွေပါ။ရွေးကောက်ပွဲကျင်းပဖို့သတင်းသုံးပတ်လောက်ပဲလိုတော့တာဖြစ်ပေမဲ့ဒီပြည်နယ်နှစ်ခုစလုံးကဒေသခံတွေဟာဘယ်သမ္မတလောင်းကိုပို့ပြီးနှစ်သက်ကြရဲဆိုတော့ဂုတိတွေ့ချက်လို့မရသေးပါဘူး။တနင်္ဂနွေနေ့ဆရာစစ်တမ်းတွေရဂျိုးဘိုင်ဒန်ထက်ဖြန့်နှံ့ဆင်းမပိုးပြီးနည်းနေတဲ့သမ္မတထရန့်ရဲ့ဖြေကြားချက်တွေကိုထုတ်လွှင့်ပေးမယ် NBC ဟာ ABC ရဲ့ကြည့်သူပိုးပြီးများတဲ့အတွက်သမ္မတထရန့်ရဲ့အမေးဖြေထုတ်လွှင့်ချက်ကိုကြည့်ရှုသူပိုများနိုင်ပါလေ။ဒါတို့ကိုမဲပေးရမယ်ဆိုတော့မဆုံးဖြတ်သေးတဲ့မဲဆန္ဒရှင်တွေအနေနဲ့ဒီအမေးဖြေထုတ်လွှင့်ချက်နှစ်ခုစလုံးကိုကြည့်ပြီးတူညီတဲ့မိကုံးတွေပေါ်မှာသမ္မတလောင်းနှစ်ဦးဘယ်လိုဖြေကြားရလဲဆိုတာအကဲချက်ဆန်းစစ်နိုင်ကြမှာဖြစ်ပါလေ။တချင်နဲ့မှာပဲရွေးကောက်ပွဲအတွက်ဒီမိုကရက်တစ်ပါတီကဒုသမ္မတလောင်းဖြစ်တဲ့ဝင်းရောက်ရှင်းပြတဲ့ကမ်မလာဟဲရစ်စ်ဟာသူ့မဲဆွယ်အဖွဲ့ကနှစ်ဦးကိုဗစ် -19 ကူးစက်ခံတဲ့အတွက်တနင်္လာနေ့အထိမဲဆွယ်ပွဲခီးတော်လာမှုတွေကိုရပ်ဆိုင်းထားမှာဖြစ်ကြောင်းစက်တဲ့ပြည်နေမှာကြေညာပါတယ်။